မြန်မာနိုင်ငံမှာတန်ရုံမရှိခဲ့တဲ့ Norway, Denmark နဲ့ Sweden နိုင်ငံတွေဟာအခုမြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးဖော်ဆောင်နေမှုတွေကိုအတိမတ်ပြုတဲ့အနေနဲ့တန်တမန်ဆက်ဆံရေးတိုးမြှင့်ပေးလိုက်ပြီးဒီကနေ့ November 4ရက်နေ့မှာပဲတန်ရုံအသီးသီးကိုမြန်မာနိုင်ငံမှာစတင်ဖွင့်လှစ်လိုက်ကြပါပြီ။မြန်မာနိုင်ငံကိုရောက်နေတဲ့ Denmark နဲ့ Norway ဝန်ကြီးချုပ်တို့ဟာပြည်တွင်းမှာဖွင့်လှစ်ထားတဲ့ငြိမ်းချမ်းရေးဖော်ဆောင်မှုစင်တာကိုလည်းတွားရောက်ခဲ့သလိုပြည်တွင်းနိုင်ငံရေးအင်အားစုတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီသတင်းအပြည့်စုံကိုတော့ရန်ကုန်အခြေစိုက် VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်။
ကောင်းပါပြီခင်ဗျာမြန်မာနိုင်ငံကိုတန်တမန်ဆက်ဆံရေးတွေတိုးမြင့်ဆောင်ရွက်ဖို့အတွက်နော်ဝေးနိုင်ငံဒိန်းမတ်နိုင်ငံနဲ့ဆွီဒင်နိုင်ငံတို့ဟာသူတို့ရဲ့ပူးတွဲတန်ရုံကိုဒီကနေ့နိုဝင်ဘာ4ရက်နေ့မှာပြည်တွင်းမှာလာရောက်ဖွင့်လှစ်လိုက်တာပါတန်တမန်ဆက်ဆံရေးတွေတိုးမြင့်လာတာနဲ့အတူဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလမ်းကြောင်းပေါ်ပြန်လည်ရောက်ရှိလာတဲ့မြန်မာနိုင်ငံကိုလည်းငြိမ်းချမ်းရေးကိစ္စအပါအဝင်ကျန်းမာရေးပညာရေးနဲ့လူ့ခွင့်ရေးဆိုင်ရာကိစ္စတွေမှာအထောက်ပံ့နေပေးသွားမယ်လို့နော်ဝေးနဲ့ဒိန်းမတ်ဝန်ကြီးချုပ်တွေကပြောဆိုလာပါတယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဒိန်းမတ်နိုင်ငံ၊နော်ဝေးနိုင်ငံကဝန်ကြီးချုပ်တွေဟာဒီကနေ့နိုဝင်ဘာ4ရက်နေ့မှာရန်ကုန်မှာသူတို့ရဲ့ပူးတွဲတန်ရုံဖွင့်လှစ်ခဲ့ပြီးပြည်တော်စုဝန်ကြီးတွေဖြစ်တဲ့ဦးအောင်မင်း၊ဦးစိုးသိန်းတို့နဲ့လည်းတွေ့ဆုံခဲ့တယ်လို့နိုင်ငံတော်သမ္မတအကြံပေးဦးလောက်မောင်ရွှေက VOA ကိုပြောပါတယ
်။ဒီမှာရှိတဲ့ပုံမျိုးလေးကိစ္စအာနော်ဘရော့ဒီအပူပြောင်းကိစ္စအာဟိုနော်ဘရော့ပီးစ်ဘောနော်အက်သနစ်တခိုင်တော့နောက်ကတော့ကျွန်တော်တို့ဒီဒိန်းမတ်ကနောက်လာမှာဒီသူတို့ရဲ့စီးပွားရေးအကူရဖွယ်လာမယ်ဆိုတာရရဆွေးနွေးပါလိမ့်ခါ။ဟိုယုံကြည်မှုပေါ့နော်။ဒီလိုယုံကြည်မှုပို့ရတာပေါ့နော်။အဖက်ယုံကြည်ရမယ်ဒီမှာသူတို့ကိုယ်လည်းလာကြည့်တော့သူတို့လည်းဟိုအရန်ဒီနိုင်ငံကိုလာရတာစိတ်ဝင်စားတယ်လို့ပြောပါတယ်။အဲ့တော့သူတို့ဘက်ကလည်းသူတို့ကုညီမဲ့ဟာတွေကိုလည်းဆက်ပြီးတော့တိုးပြီးတော့သူတို့ကုညီပဲပေါ့ဗျာ။အဲ့တော့ကျွန်တော်တို့ဘက်ကဟို generally ခြုံပြောရင်တော့ယုံကြည်မှုတွေဟိုနိုင်ငံတကာရဲ့ယုံကြည်မှုတွေပို့ပို့ရလာတော့ပေါ့ဗျာ။
ဒိမတ်ဝန်ကြီးချုပ် Mrs. Helly Thorning နဲ့ Norway ဝန်ကြီးချုပ် Jens Stoltenberg တို့ဟာဒီကနေ့မှာပဲညဉ့်ညံ့ရေးဖော်ဆောင်မှုတွေပြုလုပ်ဖို့စီစဉ်ထားတဲ့ Peace Center ကိုလည်းတွားရောက်ခဲ့တယ်လို့ဦးလောက်မောင်ရွှေကပြောပါသေးတယ်။ November 4ရက်နေ့မှာပဲချစ်စစ်ချင်းမြို့သက်ကျောင်းသားများအဖွဲ့ကတာဝန်ရှိခေါင်းဆောင်ပိုင်းတွေနဲ့ဒိမတ်ဝန်ကြီးချုပ်ဟာ Chatrian Hotel မှာတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံကိုကူညီပေးရေးကိစ္စတွေအပါအဝင်လက်ရှိပြည်တွင်းမှာဖြစ်ပေါ်နေတဲ့အရေးကိစ္စတွေကိုလည်းအဓိကဆွေးနွေးခဲ့တယ်လို့ဒီကနေ့ဆွေးနွေးပွဲမှာတက်ရောက်ခဲ့တဲ့ကိုချင်မီကပြောပါတယ
်။ဒီဒိမတ်နိုင်ငံအနေနဲ့လည်းဘာကူညီပေးနိုင်မလဲဆိုတာကိုသူတို့ဟိုတုံ့တက်တယ်ပေါ့စဉ်းစားကြတာပေါ့နောက်ကျွန်တော်တို့ရဲ့လက်ရှိလွတ်ဆောင်နေတဲ့အခြေအနေပေါ့အဲ့ဒါတွေကကျွန်တော်တို့ရှင်းပြတယ်နောက်အဓိကတော့ကျွန်တော်တို့တက်ကဟိုပြောတာတော့အခုလက်ရှိဖြစ်ပေါ်နေတဲ့ဖြစ်စဉ်တွေအကုန်လုံးမှာဒါ dialogue concept ကိုဒါဟိုနှစ်ဖက်လုံးကချက်ပြင်ပက်အားလုံးကနေအခိုင်အမာလက်ကင်ထားနိုင်မှာဆိုရှင်ပြဿနာတွေအားပြေလည်နိုင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကတစ်ချိန်လုံးကျွန်တော်တို့ဟို universal type လို့ခေါ်တဲ့တစ်ဖက်သက်မောင်းနေမှုတောင်ခံခဲ့ရတာကိုအဲ့တော့ပြန်လည်လေးစားမှုနဲ့အဲ့ဆွေးနွေးညှိနှိုင်းမှုကနေရလာတဲ့အဖြေပေါ့အဲ့ဒီအဖြေရတာလည်းအဓိကကြမယ်အဲ့ဒီအဖြေဆက်ပေါ်လာဖို့ကျွန်တော်တို့ဝိုင်းကြိုးစားဖို့လိုတယ်ဥပမာငင်းငင်းကိစ္စပေါ့နောက်တစ်ခုကကျွန်တော်တို့ပြုံပြောင်းလေးကိစ္စပေါ့စတဲ့ကိစ္စတိုင်းကိစ္စတိုင်းဟာသူ့ဆွေးနွေးညှိနှိုင်းအဖြေရှာရေးဆိုတဲ့အဲ့ဒီ practice တစ်ခုပေါ့အဲ့ဒီ concept တစ်ခုအခိုင်အမာရှိနေဖို့အတွက်ကိုနိုင်ငံက community ဝိုင်းဝန်းထင်းကြောင်းထားဖို့လိုတယ်ဝိုင်းဝန်းထင်းသိမ်းဖို့လိုတယ်ဝိုင်းဝန်းကူညီဖို့လိုတယ်ဆိုတဲ့အကြောင်းကိုကျွန်တော်ရှင်းပြခဲ့ပါအထူးသဖြင့်တို့အခုပညာရေးကျန်းမာရေးပေါ့အဲ့ပညာရေးကျန်းမာရေးနယ်ပယ်မှာတို့အများဆုံးအကူအညီပေးနိုင်ဖို့တို့ကြိုးစားနေတယ်ဆိုတဲ့အကြောင်းပေါ့။နောက်ပြီးလူခွင့်ရေးနဲ့ပတ်သက်လို့ဒီမိုကရေစီနဲ့ပတ်သက်လို့လည်းတို့အများအားထောက်ခံမှုတွေပေးသွားတယ်ဆိုတဲ့အကြောင်းတိုင်းမတ်တနိုင်ငံချင်းအနေနဲ့ကောဒီနောက်ပြီးတော့ဒီဥရောပအနေနဲ့ကောတို့ဟိုဆက်ပြီးတော့တို့ဟိုထောက်ပံ့နိုင်အောင်အကူအညီနိုင်အောင်တို့ကြိုးစားပါမယ်ဆိုတဲ့အကြောင်းပြောပါတယ်
။ဒိမတ်ဝန်ကြီးချုပ် Mrs. Helly Thorning ဟာနိုဝင်ဘာ4ရက်နေ့မနေ့ပိုင်းမှာနေပြီးတော့မှအမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင် NLD လွှတ်တော်ကိုယ်စားလှယ်ရေးနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒိမတ်ဝန်ကြီးချုပ် Mrs. Helly Thorning ကမြန်မာနိုင်ငံကိုအခုလိုတန်ရုံဖွင့်လှစ်တာဟာမြန်မာနိုင်ငံနဲ့ဒိမတ်နိုင်ငံအကြားမှာအခမ်းအနားတတိယစတင်လက်တယ်လို့လည်းသူမကဆိုပါတယ်။ဒိမတ်နိုင်ငံဟာမြန်မာနိုင်ငံကို2012မှာ American Dollar 18သန်းထောက်ပံ့ပေးခဲ့ပြီးရှေ့လာမယ့်နှစ်တွေမှာ American Dollar 23သန်းထိတိုးမြှင့်ပေးသွားမယ်လို့လည်းသူမရဲ့ညညချင်းမှာဖော်ပြထားပါတယ်။ EU ဖွဲ့ဝင်နိုင်ငံတစ်နိုင်ငံမဟုတ်တဲ့ Norway ကလည်းမြန်မာနိုင်ငံကိုစီးပွားရေးပိတ်ဆို့မှုတွေကိုဒီနှစ်အစောပိုင်းမှာရုပ်သိမ်းပေးခဲ့ပြီးရှေ့လာမယ့်ထောက်ပံ့ရေးအစီအစဉ်တွေကိုလည်းမြန်မာနိုင်ငံရဲ့ညဉ့်ညံ့ရေးဖော်ဆောင်မှုတွေမှာကူညီပေးသွားမယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုရောက်ရှိလာတဲ့ဒီဝန်ကြီးချုပ်နှစ်ဦးဟာနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့လည်းတွေ့ဆုံခဲ့ပြီးရန်ကုန်မှာတော့ပြည်တော်စုဝန်ကြီးတွေဖြစ်တဲ့ဦးစိုးသိန်း၊ဦးအောင်မင်း၊ဦးကန်စော၊ဦးအောင်မင်းတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ။